မဲဆန္ဒနယ်ပြင်ပရောက်ကြိုတင်မဲဆန္ဒပေးတဲ့မဲဆန္ဒရှင်တွေရဲ့မဲရည်တွက်မှုမှန်ကန်တိကျမှုရှိမရှိမဲမတမာမှုမဖြစ်စေရေးရွေးကောက်ပွဲကျင်းပမဲ့နေ့မှာကြိုတင်မဲရည်တွက်မှုလုပ်ငန်းအဆင့်အဆင့်ကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကအလေးထားစောင့်ကြည့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုတတ်မှတ်အချိန်ကျော်မှရောက်လာတာတွေကိုလက်ခံရေးတွက်မှာမဟုတ်ပဲပယ်မဲအဖြစ်တတ်မှတ်ကြမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်အသေးစိတ်ကိုတော့မဆုမုံကတင်ပြပေးမှာပါရှင
်ဟုတ်ပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာတော့2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့ရောက်တဲ့အခါမှာရွေးကောက်ပွဲကျင်းပမယ့်နေ့မတိုင်ခင်နိုင်ငံပြင်ပရောက်တဲ့မဲဆန္ဒရှင်တွေပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေနောက်မြန်မာနိုင်ငံအတွင်းမှာမိမိမဲဆန္ဒနယ်ပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေကိုတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတပ်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့ခွဲတာဝန်ခံတွေလက်ထက်ကိုပေးပို့ကြရမှာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်းပြည်ပကမဲဆန္ဒရှင်တွေရဲ့အပင်ပန်းခံပြီးအတက်တရောပေးထားခဲ့ကြတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေရွေးကောက်ပွဲကျင်းပမယ့်နေ့မှာမဲရည်တွက်တဲ့အခါမဲရည်တွက်မှုမှန်ကန်မှုရှိစေရေးမဲမတမာမှုမရှိစေရေးတပ်ဆိုင်ရာနိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲဆောင်ကြည့်လေ့လာတဲ့သူတွေဘက်ကအလေးနက်ထားဆောင်ကြည့်သွားကြမှာဖြစ်တယ်လို့အတိုက်ခံပါတီ NLD ရဲ့မဲစင်ရင်စီစီရေးတာဝန်ခံဦးထွန်းထွန်းဟိန်ကပြောပါတယ
်အဲဒီလိုအပြင်ဘက်မှာရောက်နေတဲ့အစ္စာတွေကနေပြီးတော့ပြီးတယ်ဒုတိယမဲတွေကိုကြောကော်မရှင်အဖွဲ့ဝဲယုံနေသူတွေပို့ရမှာလေကိုကတော့အဲ့ဒီဥစ္စာပါပြီးတော့ညနေ၄နာရီခန့်ပဲလက်ခံမှာပေါ့ဟိုဘက်တကယ်လို့ညနေ၄နာရီဟိုဘက်မှာလက်ခံတယ်လို့ပြောလို့ရှိလို့ရှိရင်ဟို2010ခုနှစ်ကလို့မနိုင်မချင်းကြိုတင်မဲဖြစ်သွားမှာပေါ့ဟို၄နာရီမှာနောက်ဆုံးထိုင်ပို့ရမယ်လို့ပြော၄နာရီမှာရောက်အောင်ပို့ရမှာပေါ့ညကျမှဆိုလို့ရှိရင်တော့အန်ကယ်တို့ကလွတ်တော်ကိုယ်စားလှယ်လောင်းနေပေါ့နော်လွတ်တော်ကိုယ်စားလှယ်လောင်းနေကမြို့နယ်ဒီကော်မရှင်ဥမှာရှိမှာပေါ့သူတို့မဲကြီးနေဥစ္စာအန်ကယ်တို့ကြည့်မှာပေါ့သူတို့ပင်မဲဆိုဟုတ်တယ်ပင်မဲဟုတ်တယ်မဟုတ်ဘူးအန်ကယ်တို့ပြန်ကြည့်မှာပေါ့ကျွတင်းစမ်းနေပတ်တယ်လို့ရှိနေတယ်သူတို့ကအကုန်လုံးချိတ်ပိတ်ပြီးတော့လာရမှာလေ။နော်ချိတ်စည်းပြီးတော့လာရမှာပဲပေါ့။ချိတ်စည်းတယ်လို့ချိတ်ပိတ်ထားတာမျိုးချိတ်စည်းထားတာမရှိဘူးလို့ပြောလို့ရှိရင်အန်ကယ်တို့ကဒီဥစ္စာကိုတန်တန်ရရှိတယ်မဲလေလို့အန်ကယ်တို့ကဒီလိုတတ်မှတ်မှာပေါ့။ဒီမဲလုံးတည်တဲ့နေရာမှာတော့ဒါပြဿနာကြီးရှိနိုင်တယ်ပေါ့။နိုင်ငံသားမှလည်းဒီလိုပဲပေါ့မဲတည်ကြတဲ့ခါကျတော့ဒါမဲခုတယ်လို့ဘာလို့ညာလို့ဒါဒီဒါပေမဲ့အန်ကယ်တို့ကပြန်ပြောလို့ပေါ့ဟိုတတ်နိုင်တယ်မြတ်ဖြစ်နိုင်တယ်မြတ်တော့မဲခုလို့မရအောင်ပေါ့။အန်ကယ်တို့ကတောင်းကြည့်ရမှာပေါ့။ဒါကြောင့်ဥပဒေပြဋ္ဌာန်းပြီးတော့အဲ့ဥပဒေပေါ်မှာပဲအင်္ဂလိပ်လေးနဲ့ထားနေရတာပေါ့
။မြို့နယ်ကော်မရှင်အဖွဲ့ခွဲတွေကနေကြိုတင်ဆန္ဒမဲလက်မှတ်တွေပါဝင်တဲ့စာအိတ်တွေကိုလက်ခံရယူပြီးတော့ချိတ်ပိတ်ထားတဲ့မဲပုံထဲမှာထည့်ပြီးလုံခြုံစွာထိန်းသိမ်းထားရမှာဖြစ်ပြီးရွေးကောက်ပွဲကျင်းပတဲ့နေ့ညနေ၄နာရီထိုးတာနဲ့ကြိုတင်ဆန္ဒမဲလက်မှတ်ပါတဲ့စာအိတ်တွေထည့်ထားတဲ့ချိတ်ပိတ်ထားတဲ့မဲပုံကိုမြို့နယ်ကော်မရှင်အဖွဲ့ခွဲတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်လောင်းဒါမှမဟုတ်ကိုယ်စားလှယ်လောင်းရဲ့ကိုယ်စားလှယ်အသီးသက်တွေနဲ့စောင့်ကြည့်လေ့လာသူတွေရဲ့ရှေ့မှောက်မှာချက်ချင်းရေးတွက်ကြရမှာဖြစ်ပါတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်ကြိုတင်ဆန္ဒမဲတွေကိုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲကျင်းပမဲ့နေ့ညနေ၄နာရီအထိပဲလက်ခံမှာဖြစ်ပြီးတော့အချိန်ကုန်ဆုံးပြီးမှရောက်လာတဲ့ကြိုတင်ဆန္ဒမဲတွေကိုလက်ခံရေးတွက်ပေးမှာမဟုတ်ပဲပယ်မဲအဖြစ်သတ်မှတ်မှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ဘက်ကကြိုတင်ဆန္ဒမဲရေးတွက်ဖို့ပြင်ဆင်ထားတာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကစေတနာဝန်ထမ်းအဖွဲ့ကဦးရွှေဘကအခုလိုရှင်းပြပါတယ
်ရှေ့နေ့ညနေ၄နာရီရောက်မဲ့ကြိုတင်မဲဆိုတဲ့ဟာကမြို့နယ်ကိုဝင်တဲ့ကြိုတင်မဲခင်ဗျာဥမာကကြိုတင်မဲမှာနှစ်ပိုင်းရှိတယ်ရက်ွက်မှာပေးရတဲ့မဲနဲ့မြို့နယ်မှာပေးရတဲ့မဲဆိုတာရှိတယ်ရက်ွက်ဆိုမှာပေးရတဲ့မဲကဒီရက်ွက်အတွင်းမှာနေကြတဲ့လူတွေနဲ့ပတ်သက်ပြီးတော့အကျုံးဝင်တဲ့မိသွားကြိုတင်မဲပေးမဲ့အကျုံးဝင်တဲ့လူပေးတာမြို့နယ်ကိုမှာပေးတယ်ဆိုတာကမြို့နယ်ရဲ့ပြင်ပမှာတဘောဟုံးမှာဟိုတက်ကလို့သွားတက်နေတဲ့လူတွေဟိုမှာအလုတ်သွားလုံးနေတဲ့လူတွေဟိုတက်တော့မိသားစုတွေအဲ့ဒီလိုလူတွေကပုံစံ15နဲ့ရှောက်ခဲ့ပြီးတော့မဲပေးပြီးရင်ပို့လိုက်တဲ့လက်မှတ်တွေအဲ့မဲလက်မှတ်တွေကနိုဝင်ဘာလ10ရက်နေ့ညနေ4နာရီတိသူကလက်ခံပေးတယ်အဲ့ဒီ4နာရီတည်းကြော်ရင်တော့လက်မခံဘူးဘာပေါ့ပယ်မဲပြတ်တတ်မှတ်တယ်ဆိုတော့2010ကလည်းဒီတိုင်းရှိခဲ့သလို2012မှာလည်းဒီတိုင်းရှိဒီဥပဒေကပြင်ဆင်ရမို့ပဲအစ်တတို့လည်းမဟုတ်အရင်ကလေးကရှိခဲ့တဲ့ဥပဒေရောဖြစ်ပါတယ်ရက်ွက်ရဲ့တူနေမဲက9ရက်နေ့ညနေ4နာရီမှာပိတ်တော့လေအဲ့ဒီကောင်ကမြို့နယ်ကျွတင်မဲက10ရက်နေ့ညနေ4နာရီမှာပြိတ်ပါတယ်အဲ့ဒါကနေဦးနေမှာလက်ပြတ်တန်းတာဆိုအရင်ကလေးကလည်းရှိတဲ့ဥပဒေပဲဖြစ်ပါတယ်ခင်ဗျာအဲ့ဒါက
လက်ရှိမှာတော့နိုင်ငံပြည်ပရောက်နေတဲ့မဲဆန္ဒရှင်တွေဘက်ကမဲပေးဖို့လျှောက်ထားသူ3,400ကျော်တဲ့က3,100ကျော်ကျွတင်ဆန္ဒမဲတွေပေးခဲ့ကြပြီဖြစ်ပါတယ်ပြည်တွင်းမှာတော့တပ်ဆိုင်ရာမဲဆန္ဒနယ်ပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေကကျွတင်ဆန္ဒမဲပေးဖို့လျှောက်ထားသူပေါင်း7,000ကျော်ရှိပြီးကျွတင်မဲဆန္ဒရှင်တွေဘက်ကအောက်တိုဘာလ29ရက်နေ့ကနေစလို့ကျွတင်ဆန္ဒမဲတွေကိုစတင်ပေးနေကြပြီ ဖြစ်ပါတယ်ရှင်။